ရန်ကုန်တိုင်းဒေသကြီးတင်ငန်းကျုံခရိုင်ရန်ကင်းမြို့နယ်ပြည်ကြိုင်းနယ်ပြည်သူ့စစ်ဆေးရေးဦးစီးဌာနလူထုခြေပြုဖို့ဌာန Community Center ခန်းမမှာယနေ့နေ့နဲ့ပိုင်းကလူငယ်နေ့ Social Media အသိပညာပေးဆွေးနွေးပွဲတော်ရှိုးကျင်းပပြုလုပ်ခဲ့ပါတယ်။အဆိုပါတော်ရှိုးဆွေးနွေးပွဲတွင် Social Media ၏အသေးပဲလူငယ်တွေ Social Media အသုံးခြင်းကြောင့်ရရှိနိုင်သည့်အကျိုးကျေးဇူး Social Media အသုံးစွဲခြင်းကြောင့်ဖြစ်ပေါ်လာနိုင်သည့်ဆိုးကျိုးများကိုကြတဲ့နေ့ပြည်သူ့စစ်ဆေးရေးဦးစီးဌာနဒုတိယဦးစီးမှူးဒေါ်မေစင်ကိုကိုနှင့်အတူစာရေးဆရာအသင်းစာရေးဆရာမပေါပေါတို့ကယခုလိုပဲကြဲတွင်းဆွေးနွေးခဲ့ကြပါတယ်
။ဒီနေ့အသုံးပြုအများဆုံးဆိုရှယ်မီဒီယာပလက်ဖောင်းတွေကတော့ Facebook တို့ Telegram တို့ TikTok တို့ပေါ့နော်ဆရာမဒါမျိုးတွေကိုအများဆုံးအသုံးပြုကြပါတယ်။တခုတတိပေးချက်နာတော့ဒီဆိုရှယ်မီဒီယာကလူသားတွေကိုကောင်းကျိုးတွေရလဲเนาะတုံးရင်တုံးတက်တယ်လို့အများကြီးကိုကောင်းကောင်းတုံးချတယ်ရင်ကောင်းကျိုးတွေအများကြီးပေးမှဖြစ်တယ်လို့အတုံးမတက်ရင်အတုံးလွှဲရင်အတုံးမှရင်တော့ဒါအများကြီးဆိုးကျိုးတွေကိုဖြစ်စေပါတယ်ဆိုတော့ကျွန်မသတိပေးချင်ပါတယ်เนาะဆရာမဟု
တ်က
ဲ့ပါဟုတ်ကဲ့ရှင
်လူငယ်တွေဆိုရှယ်မီဒီယာတုံးရင်ကဘယ်လိုကျိုးကျေးဇူးတွေရနိုင်မှာရှိ
ဟုတ်ကဲ့ပါအဲ့တော့ခုနကပြောသလိုဆိုရှယ်မီဒီယာကိုကျွန်မတို့ကောင်းကောင်းသာအသုံးချမယ်ဆိုရင်တော့သူ့ရဲ့အကျိုးကျေးဇူးတွေကအများကြီးကိုရှိပါတယ်အဲ့တော့နှစ်ချုပ်နေနဲ့ကျွန်မပြောရင်တော့ဥပမာပညာရေးကဏ္ဍကိုကြည့်မယ်ထားအကယ်၍ကျွန်မတို့တွေကဒီပညာရေးကဏ္ဍရဒီလုံးဝတက်ပေါ့နော်ဒါ reference တွေညွှန်ချက်တွေကိုးကားမှုတွေလိုချင်တယ်ဆိုစာကြည့်တိုက်ကိုတည်တံ့သွားစရာမလိုဘဲနဲ့ကိုယ့်အိမ်ကနေပြီးတော့မှဒီ website တွေစာကြည့်တိုက် website တွေပေါ့နော်ရှာကြည့်ုံနဲ့လိုချင်တာကိုကျွန်မတို့ကကောက်လိုချင်တာကိုနော်ဆွဲယူပြီးသုံးချလို့ရပါတယ်အဲ့တော့ဘယ်လိုဖြစ်လဲဆိုကျွန်မတို့က social media ကိုကျွန်မတို့ရဲ့သင်ထောက်ကူစီနေနဲ့လေဒါပညာရေးရာကောင်းကျိုးနေနဲ့ကျမတို့သုံးလို့ရတယ်လို့ကျမရေးရာကြည့်မယ်ဆိုရင်လည်းတချို့ကျမရေး website တွေရှိပါတယ် link တွေရှိတယ်အဲ့ဒီမှာသွားပြီးတော့မှကိုသိကျင်တဲ့ကျမရေးအကြောင်းမေးစမ်းလို့လည်းရတယ်လို့တချို့ link တွေ website တွေကျ24နာရီဖြည့်ပေးနေတယ်အဲ့တော့ကျမတို့အနေနဲ့အရေးပေါ်ယောဂဖြစ်တဲ့ခါမှာသိကျင်တဲ့ခါမှာ social media ကိုကျမတို့ကစာဆရာဝန်တယောက်အနေနဲ့အကူလို့လည်းရတယ်ပေါ့နော်အဲ့လိုနောက်တစ်ခုကတော့ကျမတို့အနေနဲ့ဒီနိုင်ငံရေးအနေနဲ့နိုင်ငံရေးကမ္ဘာရေးတွေသိကျင်တယ်ဆို social media platform တွေကျမတို့တက်ကြည့်နိုင်လို့ရှင်ကမ္ဘာကြီးရရွာလေးတလို့ပဲနော်ရွာလေးတကယ့်သူပေါ့နော်အချိန်နဲ့တပြေးညီကျမတို့က update တွေကိုသိနေမှာဖြစ်တယ်ပေါ့နော်အဲ့လိုမျိုးကောင်းကျိုးတွေရတယ်လို့ social media ကနေပြီးတော့ဥပမာတန်တန်းနေတက်ချင်တယ်ဒါတော့ဘာသာစကားပဲတန်တန်းအဲ့ဒီကနေကျမတို့ကပညာတွေရနိုင်တယ်ပေါ့နော်ဒီလိုမျိုး social dealing တွေလည်းလုပ်လို့ရပါတယ်ကောင်းကျိုးတွေအများကြီးရှိပါတယ်လို့ကျမဆွေးနွေးပါတယ်နော်ဆရာမ
ဟုတ်ကဲ့
ရှင
်ဆိုရှယ်မီဒီယာကအကောင်းဆုံးဒုံလွင့်နေတယ်ဆိုတော့ဟုတ်ကဲ့ဆိုရှယ်မီဒီယာသုံးခြင်းကဘယ်လိုဆိုးကျိုးတွေဖြစ်ပေါ်နိုင်ပါလဲရှင်
ဟုတ်ပါတယ်ခုနကပြောသလိုဆိုးကျိုးကလည်းအသုံးမကျတတ်လို့ရှင်အမားကြီးကိုအန္တရာယ်လည်းဖြစ်စေတယ်ပေါ့နော်အဲ့တော့ကျမအနေနဲ့ဆွေးနွေးရရင်တော့ယနေ့ခေတ်21ရာစုအကျော်မှာဆိုလူများစုဟာဆိုရှယ်မီဒီယာကိုအလွန်အကျွံဆွလန်းစွာတုံဆွဲနေခြင်းကြောင့်ဆိုကျိုးများစွာနဲ့ရင်ဆိုင်နေရပါတယ်ကလေးတငယ်တွေဆိုရှင်တော့ဒါဟောအမတန်မှဆွလန်းနေကြတာဖြစ်တယ်ပေါ့နော်ပညာရေးရကြည့်မယ်ဆိုတချို့ကျောင်းတွေမှာအင်္စာတွေပေးတဲ့အခါဘလို့ဖြစ်လဲဆိုကိုပိုင်ညာမတုံးတော့ဘူး AI နည်းပညာနဲ့အမှန်တင်တုံးလိုက်တဲ့အခါမှာမဖြစ်လဲဆိုတော့ဒါနဲ့တို့ကစာတန်းနဲ့တင်မဲ့ report တွေတင်တဲ့အခါမှာတကယ်ကိုယ့်ရဲ့ညာမပါတော့ဘူးပညာရေးအနေနဲ့တဖြည်းဖြည်းနဲ့နှောင့်နေမတိမတာနှောင့်နေသွားမှာဖြစ်မယ်ဒါဆိုကျိုးတွေကဒါမတန်မှကြက်ဖို့ကောင်းတယ်ပေါ့နော်နောက်နိုင်ငံတွေမှာဆိုလို့ကျွန်တော်ဒီဟာတွေသုံးခြင်းအဖြစ်ကိုယ့်ကိုယ်ကိုစုဆိုင်လုပ်တဲ့တာဏကတွေလည်းအများကြီးရှိတယ်ပေါ့လူငယ်တွေမှာဆိုလို့ကျွန်တော်တချို့ဟာတွေကဘာလို့မကြည့်သင့်တဲ့စာတွေမမြင်အပ်တဲ့စာတွေဗီဒီယိုတွေစာတွေကိုဖတ်မိတဲ့အခါမှာအရွယ်မတန်ငယ်မှာအပြိုစိတ်လူပြိုစိတ်ဖြစ်ပြီးတော့မှမှောင်ယွင်းသွားတာတွေပေါ့လူမှုရေးကိစ္စတွေရှုပ်ထွေးနိုင်ပါတယ်ဒါအမတန်မှအန္တရာယ်များပါတယ်နော်အခုဆိုလို့ရှင်အဲ့လိုရှုပ်ထွေးမှုတွေများတဲ့အတွက်ကြောင့်မလို့ဩစတြေးလျနိုင်ငံမှာဆိုအသက်18နှစ်အောက်ကို social media သုံးဝန်ကိုလုံးဝပိတ်ပင်လိုက်ဒါကိုလည်းကျမတို့လည်းသတိမူသင့်ပါတယ်လို့သတိပေးချင်ပါတယ်နော်ဆရာမ
ယခုတဲ့ရင်ကိုရန်ကင်းပြည်ဆက်မှပြဖို့ထားတာဖြစ်ပါတယ်